ထိုင်းမှာနိုင်ငံမဲ့ဖြစ်နေတဲ့မြန်မာတိုင်းရဲ့ငွေဘွားတော်ဝက်ဘောလုံးအတင်သာလူငယ်တို့ဦးနဲ့လက်ထောက်ကြီးပြဆရာတို့ကိုထိုင်းဆရာကမနေ့ဗုဒ္ဓနေ့ကပဲနိုင်ငံသားဖြစ်ခွင့်ပေးလိုက်ပါပြီ။မြန်မာနဲ့နယ်စပ်ချင်းထိစပ်နေတဲ့ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်တို့ကရေပြည့်နေတဲ့လိုင်ကလေးသူတို့လေးဦးနဲ့အတူတခြားဘောလုံးတင်သာကိုယ်တို့သုံးပတ်ကြာပိတ်နေတဲ့တဲ့တင်ကိုနိုင်ငံသားကစိတ်ဝင်စားဖော်ပြပြီးတဲ့နောက်သူတို့တွေနိုင်ငံမဲ့ဖြစ်နေတဲ့တဲ့တင်ကိုလည်းလေးပြီးဖော်ပြထားကြတာပါ။ဒါနဲ့ပတ်သက်ပြီးတော့မန်ရင်ချင်းနိုင်ကဆက်ပြောပြပါမယ်။
တုံးခေဘောလုံးအတင်းရဲ့လက်ထောက်ကြီးပြရှမ်းနယ်ဘွားအက်ပိုးချန်တဝါနဲ့အတင်းသားတွေဖြစ်တဲ့ဝါနယ်ဘွားအဒေါ်ဆမ်အွန်နောက်ပြီးရှမ်းနယ်ဘွားတွေဖြစ်တဲ့ပွန်ချိုင်ကမ်လန်နဲ့မွန်ဂိုဘွန်ပီယန်တို့လေးဦးကိုမဲဆိုင်မြို့နယ်အုပ်ချုပ်ရေးမှူးစုံဆက်ခနာကမ်ကိုရိုင်းထိုင်းနိုင်ငံသားကပြားတွေကိုဩဂုတ်လ10ရက်နေ့ကအခမ်းအနားနဲ့ပေးအပ်ခဲ့တာပါဒါပြင်ထမ်းမွန်လှိုင်ကူတဲ့ပိတ်ညိနေတဲ့အထက်မှာမပါပေမဲ့နိုင်ငံမဲ့ဖြစ်နေတဲ့နောက်ထပ်ရှမ်းနယ်ဘွားတောဘွယ်ဘောလုံးအတင်းသားတအူးကိုလည်းသူတို့လူဦးနဲ့အတူထိုင်းနိုင်ငံသားဖြစ်ခွင့်ပေးလိုက်ပါတယ်။သူတို့အားလုံးထိုင်းနိုင်ငံသားဖြစ်ဖို့လိုအပ်တဲ့အချက်အလက်အားလုံးနဲ့တိုက်ညီမှုရှိကြောင်းလည်းမဲဆိုင်အုပ်ချုပ်ရေးမှူးကအခုလိုပြောပါတယ
်။
ပြောတာကသူတို့အားလုံးလိုအပ်တဲ့အချက်လက်တွေနဲ့ပြည့်စုံမှုရှိကြပါရဲ့ထိုင်းမှာမွေးတဲ့ကလေးတိုင်းထိုင်းနိုင်ငံသားဖြစ်ဖို့အတွက်ထိုင်းမွေးစည်းမဖြစ်မနေရှိရမှာဖြစ်ပါတယ်လို့ပြောတာပါလှိုင်ကိုရဲ့ပိတ်မိခဲ့တဲ့လူငယ်ဘောလုံးအတင်းရဲ့တုံလုံး၆ချားဖွဲ့ရချင်းကြီးဟာထိုင်းမှာနိုင်ငံမဲ့ဖြစ်နေသူတွေအရေးကိုညီမောင်ထိုးပြလိုက်တယ်လို့ဆိုရမှာပါအခုလိုသူတို့တွေကိုထိုင်းနိုင်ငံသားဖြစ်ခွင့်ပြုလိုက်တာနဲ့ပတ်သက်လို့ရရှိထားတဲ့အချက်လက်တွေကိုထိုင်းနိုင်ငံအခြေစိုက်ရှမ်းတန်တော်ဆင့်သတင်းဌာနအက်ဒီတာဆိုင်းမင်းကပြောရင်ကိုအခုလိုပြောပြပါတယ
်အမှန်တော့ဒီထိုင်းကပေးတဲ့ဟာတွေကနေတော်နေနေနေတော့အမှန်တော့သူများဒီသူများနိုင်ငံကိုလေးလာကြည့်လိုက်လို့ရှိရင်သူကလေးလေနေတို့ချောင်းနေတို့အဲ့လိုမျိုးတွေယာယီတွေယာယီရနေတဲ့စစ်နိုင်ငံတပ်တွေထုတ်ပေးတာတွေရှိတယ်။ဒါပေမဲ့ဒီထိုင်းဥပဒေကတော့သူတို့ကအကြဆုံးပဲပေါ့နော်ဘေးတက်လေးရှိဘူး။ဒါပေမဲ့တစ်ဖက်ကလည်းဒီကလေးကသူတို့ပြောတဲ့ဟာကတော့လိမ္မာရေးချမှုရှိတယ်။ဒီထိုင်းနိုင်ငံမှာဝေးဖွားတဲ့အကြောင်းတက်တွေရှိတယ်။ထိုင်းကထုတ်ထားတဲ့ဒီနိုင်ငံတပ်ပေးရေးဥပဒေအမှန်23နဲ့ကိုင်ညီလေဆိုပြီးတော့မှဒီကိုင်ညီချက်တွေအများအပြားနဲ့သူတို့ကပေးတယ်လို့ပြောတယ
်။ထိုင်းမှာနိုင်ငံသားဖြစ်ဖို့အလွန်ခက်ခဲပြီလေ။အခုလိုနိုင်ငံတကာသတင်းမီဒီယာတွေရဲ့အထူးအာရုံစိုက်အလေးပေးဖော်ပြမှုကြောင့်ထိုင်းအစိုးရကတောဝက်ဘောလုံးအတင်းသားတချို့ကိုအရေးတကြီးအဟင်းအမြန်နိုင်ငံသားဖြစ်ခွင့်ပေးလိုက်တယ်လို့မြင်ကြောင်းဆိုင်းမင်းကဆိုပါတယ
်။ဒီလောလောလတ်လတ်နိုင်ငံတကာကပ္ပရဲ့အာရုံစိုက်မှုပေါ်တော်တော်လေးကိုကြာခဲ့တဲ့အကြောင်းအမှန်ဆုံးလုတ်ပေးတယ်လို့တော့ရှင်းမိတယ်ခင်ဗျာတခြားအမှုတွေနဲ့ရှင်လို့ရှင်းတော့တော်များနေဥမာဒီထိုင်းနိုင်ငံကိုစားပြပနိုင်ငံမှာဆက်ကူလေးရင်ခောက်ပြီးတော့မှသွားပြိုင်နေဒီမောင်ထောင်းကြီးဆိုတဲ့ဒီထိုင်းမှာမွေးတဲ့ရှမ်းပြည်သားတွေပေါ့နော်သူလည်းမြန်မာပြည်ရှမ်းပြည်သားပေါ့နော်သူ့မှာလည်းဒီအသိစေဝန်ကြီးချုပ်ဖြစ်တဲ့အချိန်ကပေးနေဆိုပြီးတတိပေးခဲ့တယ်ဒါပေမဲ့သူကအခုထက်ထိမရသေးဘူးပေါ့နော်
ရှမ်းပြည်နယ်မင်းဆက်ချင်းထိစပ်နေတဲ့မင်းဆိုင်မျိုးကကြောင်းနေမှာမြန်မာနိုင်ငံကတိုင်းရင်းတွေပွားကလေးအများပြတက်ရောက်တင်ကြားနေတယ်လို့လဲဆိုင်းမင်းကပြောပါတယ်။ထိုင်းနိုင်ငံမှာကလေးတိုင်းပညာတက်မြောက်ရမယ်ဆိုတဲ့မူဝါဒနဲ့အညီနိုင်ငံနဲ့ဖြစ်နေပြီးမြန်မာတိုင်းရင်းတွေပွားကလေးတွေဟာစာတင်ကြားခွင့်ရကြတယ်လို့သူကဆိုပါတယ
်။ဆိုင်းကြောင်းကဒီလိုထိုင်းရလေဒီကျွန်တော်ကြည့်တော့ဆိုရင်ဒီလို education for all ဆိုတာလို့ education for all ဆိုတဲ့ဟာဆက်မှတ်ထားတာရှိတယ်ကလေးဆိုရင်ပါတက်တည်းအထောက်ထားမှမရှိပဲနဲ့ကြောင်းတက်နိုင်တယ်ကဲဒီထိုင်းကလေးတွေနဲ့တန်းတူထိုင်းနိုင်ငံရဲ့ထောက်ပံ့မှုတွေကြိုးအားရရှိပါတယ်ခင်ဗျာ
ထိုင်းအစိုးရရဲ့စီးရင်စရာတွေအရနိုင်ငံ내အဖြစ်စီးရင်တွင်ထားသူပေါင်း9သိန်းကျော်ရှိပြီနဲ့အစိုးရမဟုတ်တဲ့ NGO အဖွဲ့တွေရဲ့စစ်တမ်းတွေအရထိုင်းနိုင်ငံမှာနိုင်ငံ내ဖြစ်နေတဲ့လူဦးရေဟာ3000ကျော်ရှိနိုင်တယ်လို့ပြောပါရရှင်